ရတနာသုံးပါးကိုကိုစားပြုတဲ့ငင်းချမ်းရေးအမှတ်တံဆေး669ကိုသာသနာညှိုးနှွမ်းစေတဲ့နေရာတွေမှာမသုံးပါနဲ့လို့မြန်မာနိုင်ငံမှာရှိတဲ့တန်ခါတုကပြောလိုက်ပါတယ်။မော်ဘီမြို့မှာနှစ်ရက်ကြာကျင်းပနေတဲ့သာသနာရောဆိုင်ရာဩဝါဒခံယူပွဲအပြီးထုတ်ပြန်ခြင်းမှာအခုလိုဖော်ပြပြောဆိုတာလည်းဖြစ်ပါတယ်။အစွန်းရောက်ဆန်းတဲ့လူရက်တွေကိုဘာသာရေးမှာခုတုံးလှုပ်လာရင်လက်ခံမှာမဟုတ်ဘူးလို့ပြည်တွင်းမှာနေထိုင်တဲ့တန်ခါတုအများစုကပြောပါတယ်။ဒီအကြောင်းဖြစ်ဆုံးကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်ကိုအောင်ရင်မောင်မောင်ကဆက်တင်ပြမှာပါရှင်။
အမျိုးဘာသာကိုစောင့်ရှောက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့669ကိုဖွဲ့စည်းရတာဖြစ်ပြီးတော့ဘာသာရေးဆိုင်ရာပြည်ပခန့်တွေရဲ့ဖြစ်စဉ်တွေကြားမှာ669ဆိုတဲ့တင်္ကေတကိုအသုံးချနေတာဖြစ်တယ်လို့မော်ဘီမြို့မှာနှစ်ရက်ကြာကျင်းပခဲ့တဲ့ဗုဒ္ဓသာသနာဆိုင်ရာဩဝါဒခံယူပွဲကိုတက်ရောက်ခဲ့တဲ့အရှင်ဒေါက်တာဓမ္မပီယာကမိန့်ပါတယ်
။ဝန်ကြီးများကသူတို့ရဲ့ရည်ရွယ်ချက်ကအဲ့ဒါဖြစ်စဉ်တော့တိုက်ပြည်မှာကအတွင်ကူးပြောင်းတဲ့ကာလဖြစ်တယ်။အဲ့ဒါတွေကိုအတွင်ကူးပြောင်းတဲ့ကာလမှာဖြစ်လိမ့်ဖြစ်တာရှိတဲ့ဘာသာရေးဒီကရုံးတို့လူမျိုးဒီကရုံးတို့တို့မျိုးဒီလူမျိုးရေးဒီကရုံးတို့ဖြစ်တဲ့ဟာတွေကိုအုံလို့ပြီးတော့ကံအားလျော်စွာစနေတကူကနေစနေတကူကူးပြောင်းတဲ့အခါမှာသွေးသက်တမ်းယူမဖြစ်ဖဲနဲ့ကူးပြောင်းလာခဲ့တော်လည်းပဲအဲ့ဒီခုနကကူးပြောင်းတဲ့ကာလမှာတခုခုပြဿနာဖြစ်တဲ့အခါမှာဘုံတို့ကတော့သုံးနေရှိတယ်လေ behind the scene ဒီကလေးကနောက်ွယ်မှာတခုခုကဓာရီကိုဖြစ်အောင်ဖန်တီးပေးနေတယ်လို့မြင်တဲ့အခါမှာ669ကအဲ့ဒီမှာသူကဇက်ကောင်ဖြစ်ဇက်ကျန်းဇက်ကောင်ဖြစ်ပါဝင်သွားတယ်လို့ဘုံတို့ကမြင်တယ်လေ
ရခိုင်ပြည်နယ်တွင်းမှာနေထိုင်ကြတဲ့နှစ်ဖက်လူမျိုးစုနှစ်စုကြားဘာသာရေးတင်ဆောင်တဲ့အကြမ်းဖက်မှုတွေဖြစ်ခဲ့ပြီးမှပေါ်ပေါက်လာတဲ့669တင်ဂီတာတစ်စိကြောင့်မြန်မာနိုင်ငံရဲ့နေရဒေသအနှံ့တော်များများမှာဘာသာရေးကိုအခြေခံတဲ့အမုန်းပွားမှုတွေပို့ပြီးပေါ်ပေါက်ခဲ့တာဖြစ်တယ်ဆိုပြီးတော့ဆွဆဲချက်တွေလည်းထွက်ပေါ်နေပါတယ်။အခုလိုဆွဆဲမှုတွေရှိလာတဲ့အတွက်669ဟာဘာသာရေးပြည်ပခန့်တွေကြားမှာအမြင်မားစရာဖြစ်လာရတာဖြစ်တယ်လို့လည်းအရှင်ဒေါက်တာဓမ္မပီယာကမိန့်ပါတယ်
။ဒီကဖုန်းတို့ကတန်ခါတို့အနေနဲ့ပြောတာပါလဲဆိုတော့ဒီ669ရဲ့သဘောကတော့သူခွန်ရှိ63ကလည်းပဲရှိတဲ့အခါမှာသူတို့တန်ငယ်ငယ်လေးတွေကတော့669ကတော့ခါအားလျော်ဆိုတာသူကဒီမိုင်းလုတဲ့အနေနဲ့ဒီလိုလုတာပေါ့ဒါပေမဲ့လို့တိုက်ပြီးရတဲ့ခြေနေကတမျိုးဖြစ်နေတဲ့အချိန်နောက်ကဒီဟိုပါပေါ့လေစူပူညင်စူပူမှုတွေကလည်းဖြစ်နေတဲ့အချိန်ဆိုတော့669ကိုအတုံးချခံရတာလို့ဖုန်းတို့ကမြင်တယ်။ဘာကြောင့်လဲဆိုတချို့ကဟိုဥက္ကမဆိုရင်မီးရှို့တယ်အေးနေမီးရှို့တယ်ပြီးရင်သူကဒီစာရီနဲ့669ဆိုရေးသွားတာရှိတယ်တချို့ကလည်းဆိုးတဲ့နေရာတွေမှာ669กว่าဆိုပြီးတော့တို့က669ဖွဲ့ဝင်ဆိုပြီးတော့အဲ့လိုဟိုអော်သွားတာလေးတို့ကမှ confirm မရှိဘဲနဲ့អော်သွားတဲ့လူတွေရှိတယ်
669ဟာမော်လမြိုင်မြို့ကတန်ခါတစုရဲ့စတင်မှုကနေတတိပောက်ဖွာလာခဲ့ပြီးတော့669ရဲ့မူလရည်ရွယ်ချက်ဟာမိမိရဲ့အမျိုးဘာသာကိုဆော့ရှော့ဖို့ဆောင်ရွက်တဲ့လုပ်ရက်တစ်ခုအနေနဲ့သာမြင်မိတဲ့အကြောင်းအရှင်ဒေါက်တာဓမ္မပီယာကမိန့်ပါတယ်အမျိုးဘာသာသာသနာကိုဆောင်ရှော့ဖို့ဆိုတာဟာဖျားဟောတဲ့တရားတွေထဲမှာရှိပြီးဖြစ်တဲ့အတွက်လက်ခံနိုင်ပေမဲ့အခြားအစွန်းရောက်ဖြစ်ရတွေကိုလုံးစော်တဲ့ဆောင်ရွက်ချက်မျိုးတွေကိုတော့လက်မခံနိုင်တဲ့အကြောင်းမန္တလေးမြို့မြောက်ရီမြင့်ကြီးကျောင်းတိုင်ဗရဏဆရာတော်ဥအရိယဝန်သားဘီဝန်သားကမိန့်ပါတယ်
။သူတို့လှုပ်ရှားမှုအနေနဲ့ကတော့ဒါသူတို့ယုံကြည်ချက်နဲ့သူတို့လှုပ်ရှားမှုလို့ဆိုရမှာပေါ့ဗျာ။ဟိုလို669ခြေဝါဒအကုန်လုံးတော့ဒီလိုတော့ဟုတ်ပဲမချင်ပါဘူးခင်ဗျာတော့။အဲတခြားဟာကိုဟိုမလို့တမာဖြက်စည်းရင်တော့ဒါဆိုရင်တော့ဒါမကောင်းဘူးပေါ့ဗျာ။အဲ့လိုတဘောရှိတာ
ဘာသာပေါင်းစုံတွဲဆုံပြီးချစ်ချစ်ရင်းနှီးဖို့ကိုတိစောက်ချဖို့ကိုလည်းဩဝါဒခံယူပွဲနောက်ဆုံးနေ့မှာကြေညာချက်ထုတ်ပြီးထုတ်ပြန်ထားတာဖြစ်ပါတယ်။မြို့ကြီးအချို့မှာလည်းဖြစ်ပွားနေတဲ့ဘာသာရေးအတွင်းဆောင်ပြည်ပခန့်တွေအဆုံးသတ်နိုင်မဲ့နည်းလမ်းတွေအတွက်နိုင်ငံတော်တန်ခါမဟာရနာယကအဖွဲ့ဝင်ဆရာတော်အချို့နဲ့အခြားထင်ရှားတဲ့ဆရာတော်ကြီးတွေပါဝင်တဲ့တန်ခါညီလာခံကိုမေလ13ရက်နဲ့14ရက်နေ့တွေမှာမော်ဘီမြို့အောက်ဝါနဲ့ချောင်းကျေးပါဓမ္မတူတာဇေဒဝန်တော်ရစေကိနာရာမအကြောင်းမှာကျင်းပခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။